H&M နဲ့ bestseller အပါအဝင်နာမည်ကြီးအထည် fashion company တွေအနေနဲ့သူတို့မှာယူနေတဲ့မြန်မာနိုင်ငံကအထည်ချုပ်စက်ရုံတွေဟာမြန်မာစစ်တပ်နဲ့ပတ်သက်မှုရှိမရှိသုံးသပ်နေချိန်မှာပဲ Esprit ကတော့အထည်တွေကိုထပ်မံမှာယူတော့မှာမဟုတ်ဘူးလို့ဆိုပါတယ်။ Mac Engineering ကအကြောင်းစုံကိုတင်ပြပေးပါမယ်ခင်ဗျာ
။စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် limited ကပိုင်ဆိုင်တဲ့ရန်ကုန်မြို့ကငွေပင်လယ်စက်မှုဇုံနဲ့ပြမပင်စက်မှုဇုံတွေမှာ Next Bestseller, H&M, Marks & Spencer, CNA နဲ့ Esprit စတဲ့နာမည်ကြီးကုမ္ပဏီတွေကိုအထည်တွေတင်ပို့နေတဲ့အထည်ချုပ်စက်ရုံတွေရှိနေတာပါ။ဒါကြောင့် Esprit အဝတ်ထည်ကုမ္ပဏီကတော့သူတို့မှာယူနေတဲ့ Perfect Gains အထည်ချုပ်စက်ရုံဟာအဲ့ဒီစက်မှုဇုံတစ်ခုထဲမှာရှိနေတဲ့အတွက်ဆက်လက်မှာယူတော့မှာမဟုတ်ဘူးလို့သတင်းဌာနတွေကအီးမေးလ်နဲ့ရေးသားတုံ့ပြန်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေရှိနေတဲ့ဒီစက်မှုဇုံဟာစစ်တပ်စီးပွားရေးနဲ့ပတ်သက်နေတယ်ဆိုတာကုမ္ပဏီအနေနဲ့အရင်ကသတိမပြုမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒါ့အပြင်အနာဂတ်မှာလည်း Esprit ကုမ္ပဏီအနေနဲ့ဒီလိုစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုရှိမရှိဆိုတဲ့အခြေအနေကိုသတိထားအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဩဂုတ်လ9ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင် FFM ကထုတ်ပြန်လိုက်တဲ့မြန်မာတပ်မတော်ရဲ့စီးပွားရေးအကျိုးမြတ်များဆိုတဲ့အစီရင်ခံစာမှာစက်မှုလက်မှုဇုံနှစ်ခုကိုစစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် limited ကပိုင်ဆိုင်ကြောင်းဖော်ပြခဲ့တာပါ။ဒါကြောင့်အခုလို FFM ကထုတ်ပြန်လိုက်တဲ့အစီရင်ခံစာပါအချက်တွေကိုသူတို့ကုမ္ပဏီအနေနဲ့အလေးနက်ထားသုံးသပ်နေပြီးလူခွင့်ရေးကိုအလေးနက်ထားတဲ့စီးပွားရေးကုမ္ပဏီတစ်ခုအနေနဲ့ရှေ့ဆက်ဘလို့ဆောင်ရွက်မလဲဆိုတာစဉ်းစားနေကြောင်း H&M ကုမ္ပဏီက VOA ကိုဩဂုတ်လ26ရက်နေ့တနင်္လာနေ့ကအီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာတော့FFM အစီရင်ခံစာမှာဖော်ပြထားတဲ့စိုးရိမ်ပွဲရာရှိနေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့ H&M ကုမ္ပဏီကအလေးနက်ထားဆောင်ရွက်ကြောင်းအခုချိန်မှာဒီအစီရင်ခံစာမှာပါတဲ့အခန်းတိုင်းကို H&M ကုမ္ပဏီအနေနဲ့လေ့လာနေပြီးဘလို့ဆုံးဖြတ်ပြီးတင့်လျော်အောင်ဆောင်ရွက်မလဲဆိုတဲ့လိုအပ်ချက်တွေကိုသုံးသပ်နေကြောင်းကုမ္ပဏီစီးပွားရေးတစ်ခုလုံးမှာလူခွင့်ရေးကိုလေးစားမြင့်တင်ဖို့ဆိုတဲ့နေရာမှာ H&M အနေနဲ့ဥပဒေနဲ့အညီတရားဝင်တာဝန်ရှိတဲ့အပေါ်အပြည့်အဝတာဝန်ခံမှုရှိကြောင်းလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာမြမအစိုးရနဲ့ဆွေးနွေးပွဲတွေမကြာခဏပြုလုပ်ခဲ့ပြီးအရေးပါပြီးလက်တလောဆောင်ရွက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အပါအဝင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းလိုက်နာဖို့ကုမ္ပဏီအနေနဲ့တင်ပြခဲ့ကြောင်းဖော်ပြထားပါတယ်Bestseller ကုမ္ပဏီကလည်းသူတို့ FFM အစီရင်ခံစာကိုသုံးသပ်နေပြီးအဲ့ဒီမှာပါတဲ့အကြံပြုချက်တွေအတိုင်းလိုအပ်ရင်လိုက်နာအကောင့်ထည့်ဖို့ဆောင်ရွက်မှာဖြစ်တယ်လို့သတင်းမီဒီယာတွေကတုံ့ပြန်ပြောဆိုထားပါတယ်။အခုလိုနာမည်ကြီးအဝတ်ထည် Fashion ကုမ္ပဏီတွေဘက်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ FFM အစီရင်ခံစာအကြံပြုချက်အတိုင်းတုံ့ပြန်ဆောင်ရွက်လာတာကိုကြိုဆိုကြောင်းဒီတိတ်ချေဆိုင် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ်။
Yeah, so this is very positive because the companies are not saying we're going to pull out of Burma altogether. They are saying we're investigating.
ဒါဟာတကယ်ကိုအပြစ်သဘောဆောင်တဲ့တုံ့ပြန်ချက်ဖြစ်ပါတယ်။ကုမ္ပဏီတွေတညီတညွတ်တည်းပြောနေတာကသူတို့အဝတ်အထည်တွေချုပ်နေတဲ့စက်အုံတွေကမြန်မာစစ်တပ်နဲ့ပတ်သက်မှုရှိမရှိဆိုတာစုံစမ်းစစ်ဆေးမှာဖြစ်တယ်ဆိုတဲ့အချက်ပါ။သူတို့စီးပွားရေးတွေမြန်မာနိုင်ငံကနေထွက်သွားမယ်လို့ပြောနေတာမဟုတ်ပါဘူး။ဒီအတိုင်းပဲကျွန်တော်တို့ကအတိအကျတောင်းဆိုနေတာဖြစ်ပါတယ်။စစ်တပ်နဲ့တိုက်ရိုက်ပဲဖြစ်ဖြစ်တွယ်ဝိုက်ပဲဖြစ်ဖြစ်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာမျိုးဘဲကုမ္ပဏီကမှစဉ်းစားဖို့မသင့်တယ်လို့လက်ခံဖို့လည်းမသင့်ပါဘူးတကယ်လို့စစ်တပ်နဲ့စီးပွားရေးလုပ်ခြင်းအပြင်စစ်တပ်ရဲ့ဝင်ငွေတွေပိုပြီးတူအောင်လုပ်ပေးနေတယ်လို့ဖြစ်နေပြီးဒီဝင်ငွေတွေကိုလက်နဲ့ဝယ်ဖို့အတွက်သုံးနေတယ်ဆိုတာသူတို့သိနေပါတယ်ဒီလိုမျိုးစစ်တပ်နဲ့ပတ်သက်မှုရှိမရှိဆိုတာကိုကုမ္ပဏီတွေကပြန်ပြီးသုံးသပ်နေတယ်ဆိုတဲ့တုံ့ပြန်ချက်မျိုးကိုကျွန်တော်တို့လိုချင်တာပါ
အခုလို FFM အစီရင်ခံစာနဲ့ပတ်သက်လို့အဝတ်ထည်ကုမ္ပဏီတွေရဲ့တုံ့ပြန်ချက်တွေဟာဒီအစီရင်ခံစာထိရောက်မှုရဲ့အစအဦးပိုင်းမှာပဲရှိသေးကြောင်း Mark Farmana ကဆိုပါတယ်။ဒါကြောင့်အခြားနယ်ပယ်ကကုမ္ပဏီတွေလည်းအလားတူဆောင်ရွက်ဖို့ရှိလာမယ်လို့ Mark Farmana ကပြောပါတယ်
။ We're looking now, you know, there are 3 military owned ports in Yangon and we will be writing to all the shipping companies Maersk and other companies.
ရန်ကုန်မှာစစ်တပ်ပိုင်နဲ့စိတ်ကမ်း3ခုရှိပါတယ်။ဒီစကန်တွေကိုအသုံးပြုတဲ့တင်မောက်ကုမ္ပဏီအားလုံးကိုကျွန်တော်တို့စာရီရေးသားအကြောင်းကြားနေတာကသူတို့ကုမ္ပဏီတွေဟာလဲစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့သဘောမျိုးဖြစ်နေတယ်ဆိုတာပါပဲစစ်တပ်နဲ့ပတ်သက်တဲ့စက်မှုဇုံတွေမှာရှိနေတဲ့စက်ရုံတွေနဲ့မပတ်သက်ဖို့လုပ်နေတဲ့ကုမ္ပဏီတွေရှိလာနေတဲ့အတွက်သူတို့ကုမ္ပဏီတွေအနေနဲ့လဲစစ်တပ်ပိုင်စကန်တွေကိုအသုံးမပြုသင့်ဘူးလို့ကျွန်တော်တို့ထောက်ပြထားပါတယ်သူတို့အနေနဲ့တခြားအယက်သားစီးပွားရေးလုပ်ငန်းရှိတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်ပါတယ်ကျွန်တော်တို့ပြောနေတာကစစ်တပ်နဲ့မပတ်သက်ဖို့ပဲဖြစ်ပြီး ဒီလိုနည်းလမ်းနဲ့သာစစ်တပ်ရဲ့ဝင်ငွေကိုဖျက်တောက်ဖို့စတင်နိုင်မှာဖြစ်ပါတယ
် FFM အစီရင်ခံစာမှာသူတို့မှတ်တမ်းတင်ရရှိထားတဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအမြောက်အများဟာနိုင်ငံတကာဥပဒေအောက်မှာအဆိုးဝါးဆုံးသောရာဇဝတ်မှုတွေဖြစ်ကြောင်းနဲ့တက်မတော်ပိုင်းတဲ့ကုမ္ပဏီတွေနဲ့လက်ခွဲကုမ္ပဏီတွေအားလုံးအပေါ်ပြစ်မှတ်ထားတဲ့ငွေကြေးဆိုင်ရာပိတ်ဆို့မှုတွေကိုချမှတ်တင်ကြောင်းဖော်ပြထားပါတယ်ရှင်